Mabada Puego, me bianade. Boda to ma brahida foundation boho okatane. Do okata theodorigo. Nangano tanga mahanayaga apwe. Mahana apwega. Soma oara pebu maniga pejage beme. Do okata theodor. Uti lakana biwenda da teyabi. Pianjaza bigeraja. Oara beme season piadwage bade. Adina. Mahana apwe siwe jemabi. Boda to ma brahida foundation puego. Tiamwe apwezi pietamajane.
မြန်မာနိုင်ငံအနောက်မှာစိုက်ထူထားတဲ့ဆိုင်းဘုတ်တွေကိုပျောက်ကြဖို့သုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီသုံးဖြတ်ချက်ဟာ2020ခုနှစ်ဇူလိုင်လ20ရက်နေ့ကမဟာနာအဖွဲ့အစည်းအဝေးသုံးဖြတ်ချက်ကိုအတည်ပြုထုတ်ပြန်လိုက်တာဖြစ်ကြောင်းဘွဲအမိမပြောလို့လေမဟာနာအဖွဲ့ဝင်ဆရာတော်တပါးကIFA ကိုမိန့်ပါတယ်။ဟုတ်ပြန်ပြီလားခင်ဗျာဒီကအထူးမဆုံးဖြတ်ဘူးရဲ့ငါတို့သုံးဖြ
ติสาธินไดมาพุทธธรรมปราหิตฟาวเดชั่นบะโหนิ่บัดเลส่งญีตุ๊ซงบวยโกจิ้มบะปีตบอดาทุบเปลี่ยนเกราเนปัดตะโลมหานาอภเวกะซูนีซงเป็ดปีเตียมวนอะเถนเพ็ดตะมัดเกราဖြစ်ပါတယ်มาบาตาอภเวเยทุบเปลี่ยนจำมาလက်ရှိซูยาหาတိုင်းမိเนလူမျိုးဘာသာသာသနာပျက်စီးအောင်ဆောင်ရွက်နေကြောင်းစွပ်စွဲပြောဆိုထားတဲ့အပြင်ယဟန်ရှင်လူပြည်သူတွေအနေနဲ့လက်ရှိဆိုရကိုရတဲ့နီးနဲ့တွန်းလန့်ဖယ်ရှားဖို့တိုက်တွန်းထားတာကိုတွေ့ရပါတယ်။အဲ့ဒီနောက်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံညီအစည်းအဝေးမှာမဟာပါဒအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးဆွေးနွေးရမှာဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့စည်းအဖြစ်သတ်မှတ်ကြောင်းနဲ့အဖွဲ့အမည်ကိုသုံးစွဲပြီးဘယ်ကိစ္စကိုမှဆက်လက်ဆောင်ရွက်ခြင်းမပြုဖို့သုံးပြခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအနှံ့မှာစိုက်တူထားတဲ့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းဆိုင်ပုဒ်တွေကို45ရက်အတွင်းဖြုတ်သိမ်းဖို့နဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာတဲ့ယဟန်ပုဂ္ဂိုလ်တွေရောလူပုဂ္ဂိုလ်တွေကိုပါဥပဒေအရအရေးယူဆောင်ရွက်သွားဖို့ကိုလည်းမဟာနာအဖွဲ့ကဆုံးဖြတ်ထားတာကိုထပ်မံအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေကိုမနေ့ကကျင်းပတဲ့မဟာနာ48ပါးစုံညီအစည်းအဝေးမှာထပ်မံအတည်ပြုခဲ့တာဖြစ်ပါတယ်။မဟာနာအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းဘဟုဥက္ကဋ္ဌအင်းစိန်ရွာမဆရာတော်ဥတီလောကဘီဝင်သားကိုIFA ကသက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံပြကြခြင်းမရှိပါဘူးဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းဘဟုကပြောရေးဆိုခွင့်ရှိသူဆရာတော်ဦးတော်ပါကားကို IFA ကသက်သွယ်လျှောက်ထားရမှာတော့အခုလိုမိန့်ပါတယ
်ပြောရတာဘာမှမရှိသူဘာမှလုပ်ရမှာမရှိ2018တည်းကတနေ့တောင်ကြုံနေပါဘူး45ရက်လုံးမကတော့ပြောချင်းလာပြောလိုက်တယ်သူကတော့ပြောဖို့မရှိဘူးဆက
်မဟာနာအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြောက်ရီမင်းကြီးဆရာတော်အရှင်အရိယာဝန်သားဘေးဝန်သားကအခုလိုမိန့်ပါတယ
်ဖျားဆုံးမှမှာမင်္ဂလာတရားမှာကဒါအဲ့ဒီမှာလည်းပဲဆုံးမထားတယ်ဝိနည်းရောစာတုသိက္ခိတော်ဒါဝိနည်းတွေစီကံနေဥပဒေတွေဒါလိုက်နာရမယ့်ဟာတွေကိုသိချာချာတတ်အောင်သင်ယူကြလိုက်နာကြလို့ဖျားဆုံးမတာကိုဒါဖောက်ပြနေကြတဲ့အုပ်စုကြီးပါပဲဒီအုပ်စုကြီးမင်းမနိုင်ရက်ွက်ကြီးပဲကျင်ရတာမှန်နဲ့နောက်ကြရင်ကိုနောက်ကြရင်ကိုတစုံတရာတိုင်းပြည်ထိခိုက်နိုင်တယ်လေသူတို့ပြောကြရပြောတယ်လှုပ်ရှားလှုပ်တယ်ဒါတွေအထိတော်တော်ရှိတယ်ဒါဖျားဆုံးမနဲ့တော်တော်ကွာဟကုန်ပြီ
မဟာနာအဖွဲ့ဆုံးဖြတ်ချက်တွေကိုစီမံဆောင်ရွက်နိုင်မှုအတွက်နိုင်ငံတော်အစိုးရကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတင်ပြသွားဖို့ကိုလည်းမဟာနာအဖွဲ့ကဆုံးဖြတ်ထားကြောင်းသိရပါတယ်။သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအောင်စန်းဝင်းကို IFA ကသက်သွယ်မေးမြန်းရမှာဝန်ကြီးဌာနအနေနဲ့ရှင်းလင်းထုတ်ပြန်ကြပြီးသားဖြစ်တာကြောင့်တရားပြောဆိုဖို့မရှိကြောင်းပြောပါတယ်
။ကျွန်တော်တို့ထုတ်ထားတဲ့ဟိုကအဲ့ဒီမှာခေါင်းတွေကအများကြီးပြီးသိရှိနိုင်တဲ့ရှင်းလင်းဖော်ပြခြင်းလို့ထုတ်ထားတယ်။အပိုက်9ပိုက်နဲ့ထုတ်ထားတယ်။ရှိပါဦးခင်ဗျာ။ဘာမှမရှိပါဘူးခင်ဗျာနော်။
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းဘဟုဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကိုဓမ္မစပ်နဲ့ဆောင်ရွက်တဲ့ကိစ္စဟာပြီးဆုံးသွားပြီဖြစ်ကြောင်းဖော်ပြထားပါတယ်။ဒါကြောင့်မဟာနာဖွဲ့ရဲ့ဆုံးဖြတ်ချက်အရဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းဆိုင်ပုဒ်တွေကိုစက်တင်ဘာလ13ရက်နေ့နောက်ဆုံးထားပြီးဖယ်ရှားပေးရမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကျော်ထွန်းနိုင်ပါ